မင်္ဂလာပါရှင် VOA American အတန်ကနေဇူလိုင်လ15ရက်အင်္ဂါနေ့နေ့နဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ထုတ်လင်းသွားမှာပါဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကြားမှာကတော
့ They want to put money in India but money in India subject to many things they understand that you know this is going to be
ဒါကတော့အိန္ဒိယနိုင်ငံကစီးပွားရေးအကြောင်းပေါ့နော်စီးပွားရေးကဏ္ဍမှာအပြည့်အစုံတင်ဆက်မှာပါရှင်တခါတုဒ္ဒဆုံလင်း American တခွင်အစီအစဉ်နဲ့နက်နက်ခင်းအင်္ဂလိပ်စာသင်ကန်းစာတို့ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဥဆံမိုးဝင်နဲ့အတူကျွန်မကပြောပြမှာပါရှင
်ရင်းဆုံးတင်ပြပေးချင်တာကတော့ Airwary Online စာမျက်နှာပါ Sound Martian Igor Blazevic ရေးသားထားတဲ့ A Power Sharing Alternative for Burma's Political Elites မြန်မာထိပ်တန်းနိုင်ငံရေးသမားတစုအတွက်တမယိုးကြမဟုတ်တဲ့အာဏာခွဲဝေမှုနီလန်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။1984ခုနှစ်တုန်းကဆိုရင် American ပြည်ထောင်စုကနေဒါအနောက်နဲ့မြောက်ပိုင်းဥရောပနိုင်ငံတွေအိန္ဒိယ၊ဂျပန်၊ Australia ၊ New Zealand စတဲ့နိုင်ငံတွေအပါအဝင်ကမ္ဘာတစ်လုံးမှာဒီမိုကရေစီနိုင်ငံ35နိုင်ငံသာရှိပါတယ်။ကမ္ဘာပေါ်ကနိုင်ငံတွေရဲ့အရေးအတွက်နဲ့နှိုင်းရင်30ရာခိုင်နှုန်းတောင်မရှိဘူးလို့အစကြီးရေးသားထားပါတယ်။2023ခုနှစ်အရောက်မှာတော့ဒီမိုကရေစီနိုင်ငံပေါင်း120လောက်ရှိလာခဲ့ပါပြီ။60ရာခိုင်နှုန်းကျော်ထိတိုးတက်လာတယ်လို့ဆိုရပါမယ်။လွန်ခဲ့တဲ့10နှစ်နဲ့15နှစ်ကြာမှာတော့ဒီမိုကရေစီအသွင်ကူးပြောင်းမှုဟာအောင်မြင်တာထက်မအောင်မြင်တာကပိုးပြီးတော့များလာတယ်လို့ဆိုပါတယ်။စီးရဲတဲ့တန်းပြည်တွေနဲ့လူမျိုးရေးဘာသာရေးနိုင်ငံရေးအရာငြင်းချမ်းစွာအတူရှင်တွဲနေထိုင်ကြတဲ့အစဉ်လာအားနည်းတဲ့တန်းပြည်တွေမှာကြစ်လစ်ခိုင်မာတဲ့ဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်လာဖို့ခက်ခဲတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအခြေအနေကိုသုံးသပ်ကြည့်မယ်ဆိုရင်အောင်မြင်ဖို့ထက်ဖြက်လို့ဖြက်စီးတွေပိုများတာကိုတွေ့နိုင်ပါတယ်။မြန်မာနိုင်ငံဟာဆင်းရဲတဲ့ဖွံ့ဖြိုးမှုမရှိတဲ့တန်းပြည်နိုင်ငံရေးအရာငြင်းချမ်းစွာအတူရှင်တွဲနေထိုင်ကြတဲ့အစဉ်လာအားနည်းတဲ့တန်းပြည်ဖြစ်ပါတယ်။စစ်တပ်ဟာဆိုရင်လည်းသူ့ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဖိနှိပ်မှုလုပ်ရမယ်ဆိုရင်အဆင်သင့်ဖြစ်နေတာပါ။2015ခုနှစ်ရွေးကောက်ပွဲဟာအမတန်ကူအန္တရာယ်ကြီးမားတဲ့အခြေအနေမှာရှိပါတယ်။စစ်လုရှားမှုတွေကနေအကြမ်းဖက်မှုတွေဖြစ်လာနိုင်ပါတယ်။အခုဆိုရင်ပဲမြုံကြီးမှုတွေအမုန်းတရားတွေအကြမ်းဖက်မှုတွေစပြီးတော့ဖြစ်နေပါပြီ။ဘက်ပေါင်းစုံကမြန်မာနိုင်ငံရေးခေါင်းဆောင်တွေကြားနိုင်ငံရေးထိတ်တဲ့ရင်ဆိုင်မှုတွေဟာအလွန်အန္တရာယ်ကြီးမားပါတယ်ဆိုတာကိုသတိပြုမိကြဖို့ကောင်းပါတယ်။ရွေးကောက်ပွဲမတိုင်ခင်အတိတ်ကနိုင်ငံရေးမှာပါဝင်သူတွေကြားအာဏာခွဲဝေမှုအတွက်သဘောတူညီမှုလုပ်နိုင်မယ်ဆိုရင်ကိုယ်လည်းမရှုံးသူလည်းမနိုင်နဲ့win-win အခြေအနေမျိုးရလာနိုင်လိမ့်မယ်လို့ရည်သားထားပါတယ်။အပြည့်စုံကတော့ irawadi.org online မှာဖတ်ရှုနိုင်ပါတယ်။နောက်ဆက်ပြီးတော့တင်ပြချင်တာကတော့ဒီကနေ့တော့ Bangkok Post သတင်းစာရဲ့ editor အဖော်ဖြစ်ပါတယ်
။တောက်ချာနေကအာနာသိန်းထိုင်းဘူချုပ်ကြီး Prayut Chan Ocha ကမြန်မာနိုင်ငံကနေရောက်ရှိခိုးလုံနေတဲ့ဒုက္ခသည်တွေကိုနေရက်ပြန်ပို့ရမယ်လို့ပြောလိုက်တဲ့အတွက်အားလုံးတအံ့တအောဖြစ်ခဲ့ကြရပါတယ်။ဒီကိစ္စကိုသူနဲ့မြန်မာစစ်ကောင်းဆောင်တို့ကြားမှာသဘောတူညီထားပြီးပြီလို့လည်းပြောပါတယ်။အမျိုးသားလုံခြုံရေးအတွက်ဒုက္ခသည်3,000ကျော်နေထိုင်နေတဲ့ကမ့်တွေကိုပိတ်ပစ်ဖို့လိုအပ်တယ်လို့ဆိုပါတယ်။ဒီလောက်ကြီးမားတဲ့လူတွေကိုပြောင်းရွှေ့ရေးကိစ္စကိုအလွဲလွဲအချော်ချော်ကင်တွယ်လိုက်ရင်အမျိုးသားလုံခြုံရေးကိုပါထိခိုက်နိုင်ပါလိမ့်မယ်။ဘုချုပ်ကြီးကတော့ဒုက္ခသည်တွေပြောင်းရွှေ့ရေးကိုအချိန်ကန့်သတ်မှုတော့မပြောပါဘူး။ဒါပေမဲ့သူ့လက်ထောက်တွေကတော့တစ်နှစ်အတွင်းလို့ပြောဆိုနေကြပါဗျ။မြန်မာကာကွယ်ရေးဦးစီးချုပ်ထိုင်းနိုင်ငံကိုမကြသေးခင်ကလာရောက်စင်မှာသူတို့နှစ်ဦးကြားမှာသဘောတူညီချက်ရခဲ့တယ်လို့ဆိုပါဗျ။ဒုက္ခသည်အများစုဟာမြန်မာနိုင်ငံကတိုင်းရင်းသားတွေအများစုဖြစ်ကြပြီးသူတို့ဟာစစ်တပ်ကိုကြောက်လို့ထွက်ပြေးလာခဲ့ကြရသူတွေဖြစ်ပါတယ်။တော်တော်များများမှာဆိုရင်လည်းနိုင်ငံသားတပ်တေကံအထောက်ထားတွေမရှိကြပါဘူး။အမျိုးသားလူ့ခွင့်ရေးကော်မရှင်နာမင်းကြီးနိရန်ပတိဝတ်ချာရာကတော့နိုင်ငံတကာဥပဒေအရဒုက္ခသည်တွေအနေနဲ့ကြောက်ရွံ့လုံခြုံစိတ်ချမှုမရှိသေးသမျှအတင်းအဓမ္မပြန်မပိုးရဘူးလို့ဆိုပါတယ်။ဒီကိစ္စဟာနှစ်နိုင်ငံစစ်တပ်ကြားမှာလုပ်တဲ့ကိစ္စသာဖြစ်ပါတယ်။ဘလို့ကင်တွယ်မှလည်းမမယွင်းယွင်းကင်တွယ်ခဲ့ရင်အမျိုးသားလုံခြုံရေးကိုထိခိုက်လာနိုင်တယ်။ဒီအစီအစဉ်ကိုတည်တည်ချာချာစောင့်ကြည့်ရမှာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်ရှင် ။ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းနားဆင်ခဲ့ပြီးတဲ့နောက်မှာဆက်လက်တင်ဆက်မှာကနက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်။ဒေါ်လာလာတန်းကတင်ပြထားပါတယ်။
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
tied to apron strings
ဖြစ်ပါလေ။စာလုံးပေါင်းက TIED tied ကဒီနေရာမှာကြိယာဖြစ်သုံးထားပြီးတော့ ချီနှောင်ထားတာကိုဆိုလိုပါတယ် A P R O N apron ကမိဖို့ကြောင့်ဝင်တဲ့အထူးသဖြင့်အင်ရှင်မတွေချက်ပြုတ်ကြတဲ့အခါအင်ဂျီမပေရလေအောင်ရှေ့မှာကာထားပေးနိုင်မှုဝိရတဲ့ချီနေဖြစ်စေတခါတည်းရန်ပလတ်စတစ်နေဖြစ်စေချုပ်ထားတဲ့အင်ဂျီအကာတမျိုးကိုဆိုလိုပြီးအမျိုးသမီးတွေအများဆုံးဝိလိရှိတော့ဖက်ရှင်ကြကြပုံစံအမျိုးမျိုးနေပေါ့ရှင်။ဒါပေမဲ့လို့တမန်အဖင်ကတော့လေပင်းမှာကြိုးတိုင်ထားပြီးခါနောက်မှာခါစီကြိုးကိုခြိထားလိရှိတာဖြစ်ပါတယ်။ Tied to apron strings ရဲ့လုံကောက်ဒီဘေကတော့ apron angie ခါစီကြိုးနဲ့ခြိနှောင်ထားတာပေါ့ရှင်။ idiom ဆိုတဲ့တော့အဲ့ဒီဘေကတော့အထူးသဖြင့်မိသားစုမှာမိဖို့ကြောင့်ဝိလိရှိတာကတော့မိခင်တွေဇနီးတွေဖြစ်တာတော့ရရှိများအသိပါ။လူတူကအဲ့ဒီ apron ခါစီကြိုးနဲ့ချီနှောင်ခံထားရတယ်ဆိုရင်အဲ့ဒီလူဟာအထူးသဖြင့်ရည်ညွှန်းလေးရှိတာကတော့အမျိုးသားဖြစ်ပြီးတော့အဲ့ဒီအမျိုးသားဟာသူ့မိခင်သူ့ဇနီးပေါ်တန်ရော့စင်ကြီးပြီးလွှမ်းမိုးချေလေခံရတာများတဲ့အမျိုးသားမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်အမေသဘောမတူရင်ဘာမှမလုပ်တဲ့သားမျိုးအမေဩဇာကိုခံတဲ့သားမျိုးတခါတည်းရန်လဲဇနီးရဲ့ဩဇာညောင်းတဲ့ခင်မွန်းတယ်ဆိုရင်လဲဒီအသုံးကိုရည်ညွှန်းပြောနိုင်ပါတယ်
Although John is over 40, he is still tied to his mother's apron strings. So it's not surprising that he's still single.
John nga athe 40 joni bi. Da ba mae tu ye mi osa nyaung na go khan ni ya daw me. Da chaung le khu thi lu byo ji phit ni da ka lo ma san ma wu bya lo de bi ya ba de.
Although John is over 40, he is still tied up to his mother's apron strings. So it's not surprising that he's still single.
Megan Damamho, Sinipo, Tanyosin Chibi, Pamasu, Thru the Bombatuin, Maluk Date, Amuta Mugo, Bellu Idiom Ne, Yinu Piomle.
Tied to apron strings.
Lupiolu Yavare, Eragaro, Digrimine, Timpia Gede. Idiom အသုံးပဲဖြစ်ပါလေ
American Idiom အသုံးနှုတ်သင်ခန်းစာကိုဒေါ်လလတန်းကတင်ပြသွားတာပါရှင်ဒီအစီအစဉ်ကို VOE ရဲ့မနေ့ပိုင်းအစီအစဉ်တိုင်းမှာထုတ်လွှင့်နေပါတယ်အခုတော့စီးပွားရေးကဏ္ဍကိုဆက်လက်နားဆင်ရမှာပါအိန္ဒိယနိုင်ငံရဲ့တုံဆိုင်နေတဲ့စီးပွားရေးကိုပြန်ပြီးအသက်သွင်းဖို့ယင်းနီးမြုပ်နှံသူတွေကိုဆွဲဆောင်နေတာနဲ့အမျှနိုင်ငံရဲ့စီးပွားရေးပဝန်းကျင်ကိုပြုပြင်ပြောင်းလဲဖို့အိန္ဒိယအစိုးရတစ်ကကတိပေးထားပါတယ်အိန္ဒိယမှာစီးပွားရေးလောက်ရကန်ရတာခက်ခဲလာတာကြောင့်မကြသေးခင်နှစ်တည်းအတွင်းမှာယင်းနီးမြုပ်နှံဖို့စိတ်ဝင်စားသူအရေအတွက်ကြသွားခဲ့တယ်လို့ VOA သတင်းတောက်က New Delhi မြို့တော်ကနေသတင်းပေးပို့ထားပါတယ်ဒီသတင်းပတ်စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ဆက်မှာပါရှင်
နယူးဒေလီမြို့တော်ခြေဆိုင် Orient Craft Company ဟာအလုပ်သမားပေါင်း2000ကျော်ကိုအလုပ်ပေးထားတဲ့အိန္ဒိယရဲ့အကြီးဆုံးအဝတ်အထည်တင်ပို့တဲ့ကုမ္ပဏီပါ။အိန္ဒိယမှာစီးပွားရေးလုပ်ဖို့ကြော်ဖြတ်ရတဲ့အဆင့်တွေနဲ့အခက်အခဲတွေကိုကုမ္ပဏီရဲ့အကြောင်းဌာနအကြီးအကဲ AK Jain ကတခုချင်းပြောပြနိုင်သူပါ။ဥကြောင်ကြောင်လှုံ့ထုံးလုံနည်းတွေပြုလွယ်ပြင်လွယ်မရှိတဲ့အလုပ်သမားဥပဒေတွေဒါမှမဟုတ်မတီးမငြိမ်တဲ့အပြက်ပြက်အတောက်တောက်လျှက်စစ်တဲ့အားစသဖြင့်ပါပဲ။ဥပမာတစ်ခုကို Jane ကပြောပြပါတယ်သူတို့တင်သွင်းတဲ့ပိဿအားလုံးဟာ B&R ဖြစ်စေသောဓာတုပစ္စည်းအသုံးပြုသူများလို့ခေါ်တဲ့စမ်းသပ်စစ်ဆေးမှုကိုဖြတ်ရပါတယ်ပိဿတွေဟာလူသားအတွက် B&R ကင်းတယ်ဆိုတာသိကြစေဖို့ပါဒါဟာအဝတ်ထည်တင်ပို့တဲ့တခြားနိုင်ငံတွေမှာမလုံမဖြစ်လုပ်ရမယ့်စစ်ဆေးမှုမဟုတ်ဘူးလို့သူကပြောပါတယ်စီးပွားရေးလုပ်ငန်းရှင်တွေကိုဟန့်တားပြီးလုပ်ငန်းလေးဖင့်စေတဲ့ခင်မမီတော့တဲ့လုံထုံးလုံနီးပင့်ကူအိမ်အရှုပ်အထွေးကြီးကိုအိန္ဒိယအစိုးရကရှင်းလင်းဖယ်ရှားပေးစေခြင်းနဲ့လို့ဂျိန်းကပြောပါတယ
် We want to enjoy the freedom like we are working in the free zones of UAE or other countries
ဘယ်လိုဘျူရိုကရေစီတိုးနီစနစ်မျိုးမှမရှိတဲ့ RS ဘွားများပြည်တော်စုဒါမှမဟုတ်တခြားနိုင်ငံတွေရဲ့လွတ်လပ်တဲ့ဇုန်တွေမှာလုပ်နေတယ်လို့မျိုးလွတ်လပ်မှုကိုကျွန်တော်တို့လိုချင်ပါတယ်နံပါတ်၁အသိအရေးကြီးတဲ့အချက်ကအစိုးရရန်နီးယားမှာအလွယ်တကူလှုပ်ဆောင်နိုင်တဲ့ပတ်ဝန်းကျင်မျိုးရှိဖို့ပါပဲ။ဒါအသိကိုကောင်းခဲ့ရတဲ့ကိစ္စပါ။လက်တွေ့မဟုတ်တဲ့ဆိုးရွားမှုတွေနဲ့အတားအဆီးတွေကိုဖန်တီးထားတာမျိုးပါ။အဲ့ဒါတွေဟာကုံသွယ်ရေးအတားအဆီးတွေမဟုတ်ပါဘူး
။ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံသူတွေလောက်ရကန်ရလွယ်ကူစေပြီး စီးပွားရေးလုပ်ငန်းတွေအတွက်လွယ်ကူချောမွေ့အောင်ချမှတ်ကျင့်သုံးခဲ့တဲ့ဂူဂျရက်ပြည်နယ်ရဲ့မူဝါဒတွေကိုပုံတူကူးယူချမှတ်မယ်လို့စီးပွားရေးကိုအားပေးတဲ့ဝန်ကြီးချုပ်တဲ့နေရင်ဒရာမူဒီကကတိပေးထားပါတယ်။မူဒီဟာဂူဂျရက်ပြည်နယ်ကို12နှစ်ကြာအုပ်ချုပ်ခဲ့တာပါ။မကြာခဏဆိုသလိုပဲပြောလို့ရှိတဲ့နမူနာကတော့နာနိုကားတွေကိုထုတ်ဖို့တာတာကုမ္ပဏီကထူထောင်ခဲ့တဲ့စက်ယုံတစ်ခုအကြောင်းပါ။မြေသိမ်းခံရတဲ့လက်သမားတွေကစန္ဒပြတာကိုကြုံခဲ့ရပြီးတဲ့နောက်အနောက်ဘင်္ဂလားပြည်နယ်ကစစ်ရုံကိုပိတ်လိုက်ရပြီးချိန်မှာအဲ့ဒီချိန်တုန်းကကုမ္ပဏီဥက္ကဋ္ဌရာဒန်တာတာစီမစ္စတာမိုဒီကဂူဂျရက်ပြည်နယ်ကနေကြိုဆိုပါတယ်လို့ဖုန်းနဲ့ message ပို့ခဲ့ပါတယ်မြေလျှက်စင်မီနဲ့ကားစစ်ရုံအတွက်ချီးငွေတွေကို၃ရက်အတွင်းစီစဉ်ပေးခဲ့ပါတယ်ဂူဂျရက်ပြည်နယ်မှာထောင်လိုက်တဲ့စစ်ရုံဟာအိန္ဒိယနိုင်ငံမှာစံချိန်တင်ပြီးနှစ်နှစ်တောင်မှမရှိတဲ့အချိန်တွင်လက်ပတ်နိုင်ခဲ့ပါတယ်။ဒီကနေ့ဆိုရင်နာနိုကားကုမ္ပဏီမှာလူ1000လောက်ကိုအလုပ်ပေးထားပါပြီ။အလားတူအုပ်ချုပ်ရေးပိုင်းစွမ်းဆောင်ရည်မျိုးကိုတခြားနေရာတွေမှာလည်းပုံတူကူးယူလုပ်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေကစီးပွားရေးအတိုင်းဝိုင်းကြားမှာမြင့်မားနေပါတယ်။ဏိဒန်းပြိုတာကလည်းရှိထားပြီးပါပြီ။နယူးဒေလီမြို့တော်ကအုပ်ချုပ်ရေးအာဏာကင်ထားသူတွေရဲ့ဝန်ဝိုင်းကြားမှာပွင့်လင်းမြင်သာမှုနဲ့ဆုံးဖြတ်ချက်ချတာမှာပုံမြန်ဖို့ဆိုတဲ့စကလုံးအစ်စ်တွေပြန့်နှံ့နေပါတယ်။တီးကြစီရှိခဲ့တဲ့ကုန်းလန်တေယူပို့ဆောင်ရေးအမြန်လမ်းမများဆိုင်ရာနဲ့တင်းမောကုန်တင်ပို့ရေးဆိုင်ရာဝန်ကြီးဌာနတွေကိုစွမ်းဆောင်ရည်ပိုကောင်းစေဖို့ဆိုပြီးဝန်ကြီးဌာနတစ်ခုတည်းအောက်မှာထားလိုက်ပါတယ်။ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုလို့ကဏ္ဍတွေမှာပြည်ပရင်းနှီးမြှုပ်နှံသူတွေကိုဖွင့်ပေးတာမျိုးလို့ကျေပြန့်တဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအစိုးရကအချက်ပြလှုံ့ဆော်ခဲ့ပါတယ်။အစိုးရရဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးသမဒဖရနတ်မူခါကြီးကလွှတ်တော်ကိုပြောတဲ့မင်ငွန်းထဲမှာထည့်ပြောခဲ့ပါတယ
် efforts will be made to eliminate obsolete laws regulations administrative structures and
ကမ္ဘာမြေရဲ့ဥပဒေတွေလုံထုံလုံနည်းတွေအုပ်ချုပ်ရေးပိုင်းဖွဲ့စည်းတည်ဆောက်ပုံတွေနဲ့လုတ်ကင်ပုံတွေပျောက်သွားစေဖို့ကြိုးပမ်းလှုံ့ဆော်ရပါမယ်ဘိုးဆိုးရမှရောပြည်နယ်တွေမှာပါတနေရာထဲမှာရင်အလုံးပြည်အောင်လုတ်ပင်းနိုင်မဲ့စနစ်မျိုးပေါ်လောင်အားထုတ်ဖော်ဆောင်ရပါလိမ့်မယ်
ဒါပေမဲ့လေမူဝါဒအသစ်တွေကိုအကောင့်ထဲပေါ်တာဟာမလွယ်ပါဘူးမစ္စတာမိုဒီရဲ့ BJP ပါတီကအောက်လွတ်တော်နေရာအများစုကိုအနိုင်ရခဲ့ပေမဲ့အထက်လွတ်တော်မှာလူများစုမဟုတ်ပါဘူးဒါအပြင်ယင်းနီမြုံနှံမှုနဲ့ဆိုင်တဲ့ဆုံးဖြတ်ချက်အတော်များများဟာသူ့ပါတီအနိုင်ရမထားတဲ့ပြည်နယ်တွေမှာရှိနေပါတယ်ဒါပေမဲ့လေစီးပွားရေးလုပ်ကံရလွယ်ကူတဲ့နိုင်ငံများစစ်တမ်းမှာကမ္ဘာပိုင်ရဲ့သတ်မှတ်ချက်အရနိုင်ငံ185နိုင်ငံတည်းအိန္ဒိယကအဆင့်134မှာရှိနေတာကြောင့်အပြောင်းလဲလုပ်ဖို့အလင့်အမြန်လိုအပ်နေတဲ့နိုင်ငံပါဒီဆင့်ဟာဘရာဇီးလ်နဲ့တောင်အာဖရိကတို့လိုထွန်းပေါက်လာကစနိုင်ငံတွေအောက်ကိုတောင်းမှနှိမ့်နေပါတယ်မလေးရှားလိုအာရှနိုင်ငံတွေရဲ့အဆင့်ကမှန်မှန်တက်လာနေတဲ့ဂျာကားပဲအိန္ဒိယကတော့ပြီးခဲ့တဲ့နှစ်မှာအဆင့်နှိမ့်သွားခဲ့တာပါဒီအတွက်အထောက်အထားကတော့ဘျူရိုကရေစီလုံထုံးလုံနည်းရှုပ်ထွေးတာလက်စားတဲ့ဆွဆွဲချက်တွေဒါမှမဟုတ်မူဝါဒပိုင်းဆိုင်ရာမရှင်းလင်းတာကြောင့်ဗန်နာငွေပေါင်းအမေရိကန်ဒေါ်လာ200ဘီလီယံကျော်ဖို့ရှိတဲ့စီမံကိန်းပေါင်း200လောက်ဟာရပ်တန့်နေရပါတယ်စီမံကိန်းအများပြားဟာကြောင်မီသွေးတန်မဏိနဲ့လျှက်စစ်လိုအထူးအရေးကြီးတဲ့ကဏ္ဍတွေမှာပါယင်းနည်းမြှုပ်နှံသူတွေအခြေအနေမှန်သိရစေဖို့အတွက်အဲ့ဒီတန့်နေတဲ့စီမံကိန်းတွေကိုအစိုးရကမြန်မြန်ရှင်းပြရမယ်လို့ Crisil အကျွေးယူအဆင့်သတ်မှတ်ရေးအေဂျင်စီရဲ့စီးပွားရေးပညာရှင်ချုပ် DK Joshi ကပြောပါတယ်
We all know that the power projects are not doing well because there's not enough coal available. So
this is why San Simangin ga chini ma kaung mu so la chinar lo a long ti ba de. Ba chang le so lo chao mi thui a long law mi shi lo ba. Da chang le shi pisi kriya ri go a sin myin tin ta si ri go phe sha pi chao mi thui go nen ne be phit phit po thong nai yin naw ma a paung lakkhana ta ya mu phit ba le me. O chu bai ga thi ye yaw lo pho da ma mo pyu yin pyaung le pho son phet che khan myan cha wo be lo de.အလွယ်တကူအောင်မြင်မှုရရှိနိုင်တဲ့တခြားလုပ်ငန်းတွေအများကြီးရှိပါသေးတယ
်။ဂီရိဂျာပန်ဒီကတော့အိန္ဒိယမှာယင်းနှိမ့်နှံမှုအခွင့်အလမ်းတွေကိုရှာနေကြတဲ့ပြည်ပယင်းနှိမ့်နှံသူတွေကိုအကြံပေးနေတဲ့စင်ကာပူအခြေစိုက် Apex Avalon အကြံပေးကုမ္ပဏီရဲ့ဥက္ကဋ္ဌပါ
။ They want to put money in India but money in India subject to many things.They understand that you know this is going to be a huge story
throughout India မှာယင်းနှိမ့်နှံကျင်ကြပါတယ်ဒါပေမဲ့အဲ့လိုလုံနိုင်ဖို့ကအခြေအနေအများကြီးပေါ်မူတည်နေပါတယ်ဒါဟာတိတ်ကိုကြီးမားတဲ့ဇာလန်းတစ်ခုဖြစ်မယ်ဆိုတာသူတို့နားလည်ပါတယ်ဒါပေမဲ့လည်းလက်တွေ့အခြေအနေတွေကြောင့်သူတို့ရှုပ်ထွေးပြီးဇဝေဇဝါဖြစ်နေကြတာပါကောင်းမွန်တဲ့လှုပ်ဆောင်မှုစွမ်းရည်တွေဘျူရိုကရေစီကိုကျော်လွန်ပြီး လုံထုံးလုံနည်းတွေကိုလွယ်ကူရှင်းလင်းအောင်လုပ်ပေးတာမျိုးတွေတကယ်ကိုလိုအပ်နေပါတယ်
။စီးပွားရေးလုပ်ငန်းတွေအဆင်ပြေချောမွေ့စေဖို့ရည်ရွယ်ချက်ရှိပါတယ်ဆိုတာကိုအစိုးရဟာအပြောနဲ့မဟုတ်ဘဲလက်တွေ့လုပ်မလားဆိုတာယင်းဒီမြုံနယ်သူတွေစောင့်ကြည့်နေကြမှာဖြစ်တာနဲ့အမျှနောက်လာမယ့်လအနည်းငယ်ဟာတိတ်ကိုအရေးကြီးလာပါလိမ့်မယ်လို့ပန်ဒီကပြောပါတယ်ခင
်ဗျာ။ကိုချွတ်သိန်းရဲ့စီးပွားရေးကဏ္ဍကိုနားဆင်ပြီးတဲ့နောက်မှာတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင်။
ဘာကင်ပြည်ထွေရေအမေရိကန်ပြည်ထောင်စုဟာ immigrants လို့ခေါ်တဲ့ကမ္ဘာနိုင်ငံအသီးသီးကလာရောက်ရွှေ့ပြောင်းနေထိုင်သူတွေနဲ့ဖွဲ့စည်းတည်ထောင်ထားတဲ့တိုင်းပြည်ဆိုတာတော့သိတယ်မလား
သိပါတော့အမေရိကန်ပြည်ထောင်စုကိုစပြီးတော့တည်ကြတဲ့ကဥရောပကအင်္ဂလန်တို့ပြင်သစ်တို့ပေါ်တူဂီတို့စပိန်တို့ဒီလိုနိုင်ငံတွေကနေပြီးတော့ဒီလိုရောက်လာကြတဲ့သူတွေနဲ့ဖွဲ့စည်းထားတာပဲဟာ
ဟုတ်တယ်ဗျခရစ်စတိုဖာကိုလံဘတ်စ်ကအမေရိကတိုက်ကြီးကိုစတင်တွေ့ရှိပြီးတဲ့နောက်ပိုင်းအစပိုင်းကာလတွေမှာတော့ဥရောပတိုက်သားတွေအများစုပါဝင်တာပေါ့သူတို့ပြင်တော့အင်္ဂလန်တို့အိုင်ယာလန်တို့စတဲ့အဲ့ဒီအချိန်ကဘာသာရေးလူမျိုးရေးဖိနှိပ်မှုအောက်ကနေနေမြေသစ်ရှာဖွေဖို့ဘေးလူရာကိုထွက်ပြေးလာကြတဲ့သူတွေနဲ့ဖွဲ့စည်းထားတာဆိုရင်တော့မမှားဘူးပေါ့ဗျာဒါပေမဲ့အခုဒီဝက်ခင်မှာတော့အမေရိကန်ပြည်ထောင်စုဟာဥရောပတိုက်သားလူပြည်တွေကြီးပဲမဟုတ်တော့ပဲခမရတို့ကျွန်တော်တို့လိုအာရှတိုက်သားတွေအာဖရိကတိုက်သားတွေနဲ့အခုတဖြည်းဖြည်းနဲ့လူဦးရေမကြခင်မှာအများဆုံးဖြစ်လာတော့မယ်လို့ခန့်မှန်းထားကြတဲ့လက်တီနိုလို့ခေါ်တဲ့တောင်အမေရိကတိုက်သားတွေလက်တင်အမေရိကတိုက်သားတွေမက္ကဆီကိုနိုင်ငံသားတွေအများအပြားလည်းရှိနေတာဗ
ျဟုတ်တယ်နော်အခုနောက်ပိုင်းသတင်းတွေထဲမှာကြားကြားနေရတယ်လက်တီနိုအင်မီဂရန့်တွေလို့ခေါ်တဲ့ဒီစပိန်ဘာသာစကားကိုပြောတဲ့သူအရေအတွက်ကတော်တော်များလာနေတာသိသားတယ်ကျွန်တော်တို့နေတဲ့ဝါရှင်တန်ဒီစီတဝိုက်မှာလည်းတော်တော်များတယ်လေ
ဟုတ်တယ်ဗျသူတို့တွေများလာတဲ့အတွက်ကြောင့်ပဲအခုအမေရိကန်မှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသမ္မတဩဘားမားအစိုးရနဲ့အတိုက်ခံရီပါဘလီကန်ပါတီတွေအကြားအခြေတင်ညှဉ်းပန်းစရာတွေဖြစ်လာနေရတယ်လေ
immigrant ဆိုပေမဲ့လေတရားဝင်လာတဲ့သူနဲ့တရားဝင်လာတဲ့သူဆိုပြီးတော့ क्वे သေးတယ်မဟုတ်လားကိုစော်ဝင်လာရဲ့
क्वे တာပေါ့ဗျာရေဘူးအားဖြင့်တော့အာရှတိုက်တို့အာဖရိကတိုက်တို့ကရောက်လာကြတဲ့သူအများစုကတော့အမေရိကန်ပြည်ထောင်စုကနစ်စင်တတ်မှတ်ထားတဲ့အရေးအတွက်တိုင်း DV လို့ခေါ်တဲ့ Green Card ပေါက်ပြီးရောက်လာကြတဲ့သူတွေရှိသလို resettlement လို့ခေါ်တဲ့ဒုက္ခသည်တွေကိုအထူးအစီအစဉ်နဲ့ရွှေ့ပြောင်းနေထိုင်ခွင့်ပြုတဲ့အစီအစဉ်ဆိုတာနဲ့ရောက်လာကြတာလေဒါပေမဲ့ Latino တွေကြတော့နေဆက်ဖြတ်ကျော်ပြီးအလုံးအရင်းနဲ့တရားဝင်ရောက်လာကြတာဒီနိုင်ငံမှာတရားမဝင်လာရောက်နေထိုင်နေတဲ့အဲ့ဒီလက်တီနိုတွေကတန်ပေါင်းများစွာရှိပြီးအရန်များလွန်းလို့ပြည်တွင်းအမေရိကန်စီးပွားရေးကိုအကျိုးသက်ရောက်မှုတွေရှိနေတာကြောင့်သူတို့ကိုတဖြည်းဖြည်းချင်းနိုင်ငံသားအဖြစ်အသိအမှတ်ပြုဖို့သမ္မတဩဘားမားဦးဆောင်တဲ့ဒီမိုကရက်တစ်ပါတီဝင်တွေကလိုလားနေပေမဲ့လည်းအတိုက်ခံရီပါဘလီကန်ပါတီတွေဘက်ကအဲ့ဒါကိုကန့်ကွက်နေကြတာလေ
ဒါဆိုဒီကိစ္စကိုဘယ်လိုဖြေရှင်းကြမလဲလဲကျမကတော့ကိုကိုတိုင်ကဒီဒုက္ခသည်အဖြစ်နဲ့တခြားတိုင်းပြည်မှာနေပြီးတော့တရားမဝင်နေထိုင်ရတဲ့သူတွေအတွက်ကိုချင်းစာမိတယ်
မကင်ဖြူထွေးလို့သဘောထားရှိတဲ့သူတွေအမေရိကန်မှာလည်းအများကြီးရှိပါတယ်ဗျဒီမှာအမေရိကန်နိုင်ငံသားဖြစ်ပြီးတရားဝင်နေထိုင်နေကြတဲ့လက်တီနိုတွေအပြင်လူဝင်မှုကြီးကြပ်ရေးကိစ္စတွေမှာသဘောထားပျော့ပြောင်းတဲ့သူတွေအမေရိကဟာတခြားတိုင်းပြည်ကရွှေ့ပြောင်းလာရောက်နေထိုင်တဲ့သူတွေနဲ့ဖွဲ့စည်းတည်ထောင်ထားတဲ့တိုင်းပြည်ဖြစ်တဲ့အတွက်အဲ့ဒီမူအတိုင်းဆက်ရက်တည်ပြီးဒီမှာတရားမဝင်လာရောက်နေထိုင်သူတွေကိုလည်းနိုင်ငံသားဖြစ်ခွင့်ပြုမဲ့ဥပဒေသစ်တွေချမှတ်တဲ့လို့ယူဆတဲ့သူတွေလည်းဒုနဲ့သေးပဲဒီထက်မှသမ္မတဘရက်အိုဘားမားလည်းပါတယ်လေ
America cannot wait forever for them to act. And that's why today I'm beginning a new effort to fix as much of our immigration system as I can.
ဒီတော့ကဆုံးဖြတ်ချက်ချဖို့အတွက် American ပြည်သူတွေမစောင့်နိုင်တော့ဘူး။ဒါကြောင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေကိုကျွန်တော်တို့အတက်နိုင်ဆုံးပြင်ဆင်လို့ရအောင်ဒီကနေ့ကစပြီးတော့လှုပ်ဆောင်ပါတော့မယ်
။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Rick Perry နဲ့တွေ့ဆုံပြီးလက်တလော့ဖြစ်ပေါ်နေတဲ့လူဝင်မှုကြီးကြပ်ရေးပဋိပက္ခတွေနဲ့ပတ်သက်ပြီးတော့လဲဇူလိုင်လ10ရက်နေ့ကသူ့သဘောထားကိုသမ္မတဩဘားမားကတဲ့နောက်တွေကိုအခုလိုပြောခဲ့သေးတယ်ဗ
ျ Well we intend to do the right thing by these children their parents need to know that this is an incredibly dangerous situation
ဒီကလေးတွေနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့အမှန်ကန်ဆုံးလှုပ်ဆောင်ပေးခြင်းပေမဲ့သူတို့တွေဒီလိုရောက်လာကြတာဟာအမတန်အန္တရာယ်ကြီးတယ်နောက်သူတို့အနေနဲ့ဒီမှာနေလို့ရနိုင်မှာမဟုတ်ဘူးဆိုတာကိုသူတို့မိဘတွေလည်းသိတဲ့နေ
အခုရက်တည်းဒီအမေရိကန်နိုင်ငံတဲကိုခလီးငယ်တွေအလုံးရင်းနဲ့ဝင်လာနေတယ်ဆိုတဲ့သတင်းတွေလည်းအမေရိကန်နိုင်ငံမီဒီယာတွေမှာအတော်လေးအပြောများနေတယ်နော
်ဟုတ်တယ်ဗျအဲ့ဒါကြောင့်လဲလူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဖို့အတွက်ပိုပြီးလူပြောများလာတာပေါ့သမ္မတဩဘားမားအစိုးရကဒီတိုင်းပြည်ထဲမှာရောက်နေပြီးဗီဇာတက်တန်းကုန်သွားတဲ့သူတွေနောက်တရားမဝင်ဝင်ရောက်နေထိုင်သူတွေအတွက်သမ္မတရဲ့အထူးအမိန့်ထုတ်ပြန်ပြီးမက္ကဆီကိုနယ်စပ်ကတစ်ဆင့်ဝင်လာတဲ့သူတွေကိုဟန်တားနိုင်ရေးအတွက်ဥပဒေကိုပြင်ဖို့စူးစမ်းနေတာလေ အဲ့ဒီထောင်ထဲချီတဲ့ကလေးတွေကလည်းအမေရိကန်အစိုးရကသူတို့ကိုပြန်မပို့ပါဘူးဆိုတော့မျှော်လင့်ချက်နဲ့လွန်ခဲ့တဲ့လအနည်းငယ်ကစပြီးတော့အလုံးအင်းနဲ့ဝင်လာကြတာအဲ့ဒါကြောင့်အခုရပိုင်းအတွင်းအခြေအနေတွေကအမြန်ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စလို့ဖြစ်လာတာလေ
ဒါကြောင့်သမရဥပမာအစိုးရကဒီကိစ္စကိုက်တွဲဖြေရှင်းမှုအတွက်လွှတ်တော်ထံမှငွေတောင်းနေတာဖြစ်မယ်ထင်တယ်နော
်ဟုတ်တယ်ဗျတောင်းတာမှနည်းနည်းနော်နော်တောင်းမဟုတ်ဘူးအစကတော့လက်တလောဖြစ်ပေါ်နေတဲ့ကိစ္စတွေရောအရင်ကရှိနေပြီးသားပြဿနာတွေပါကိုက်တွဲဖြေရှင်းဖို့ဝန်ထမ်းအစ်စ်တွေငားဖို့ကြွန့်ကျင်တဲ့သူတွေခေါ်ဖို့ဆိုပြီးတမရဥပမာကဒေါ်လာ3,000တောင်းတယ်လေဒါပေမဲ့အဲ့ဒါနဲ့မလောက်ဘူးဆိုပြီးအခုတော့တန်ပေါင်း3,800တိုးတောင်းထားတယ်အဲ့ဒီငွေတွေကတန်1,600လောက်ကိုတော့လူမောင်ခိုကူးတဲ့သူတွေကိုစုံစမ်းဖော်ထုတ်အရေးယူဖို့နေဆက်ဒေသတခြားလေကြောင်းကစောင့်ကြည့်တဲ့အစီအစဉ်တွေတိုးချက်လှုပ်ဆောင်ဖို့အပါအဝင်နေဆက်လူညုံရေးကိစ္စတွေမှာအသုံးချသွားမယ်လို့တမရအိမ်မျိုးတော်အရာရှိတွေကပြောတယ်လေကြံငွေတချို့ကိုတော့တရားမဝင်ရောက်နေကြတဲ့သူတွေနေရပြန်ပို့နိုင်ရေးအတွက်အထူးတရားသူကြီးအဖွဲ့ခံထားပြီးတနစ်မှာလူပေါင်း5,000ခွဲလောက်ကနေ8,000ခွဲလောက်အထိပြန်ပို့နိုင်ရေးအတွက်စီစဉ်ဆောင်ရွက်သွားမယ်လို့အင်ပီရိုပြောခွင့်ရ Josh Arnes ကပြောတယ်လေ
We're also seeking as we've been discussing now the greater authority that the Secretary of Homeland Security could use to more efficiently
ဒီတိုင်းပြည်ထဲမှာတရားဝင်နေထိုင်ခွင့်မရှိဘဲဆက်နေနေတဲ့သူတွေကိုထိထိရောက်ရောက်ပြန်ပို့နိုင်ရေးအတွက်အမိမြေလုံခြုံရေးဝန်ကြီးဌာနကိုပုံမလုပ်ပိုင်ခွင့်အာဏာပေးဖို့အတွက်လည်းကျွန်တော်တို့တောင်းဆိုထားပါတယ်
နောက်အဲ့ဒီထက်ကတန်း1,800လောက်ကိုတော့အုတ်ထင်းသူမပါပဲရောက်လာကြတဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေကိုကြီးရှုံဆောင်ရှောက်တဲ့နေရာမှာအသုံးပြုဖို့ကျမကြီးနဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနကိုပေးမယ်တဲ့
အမေရိကန်မှာလည်းမြန်မာပြည်လိုပါပဲလားကိုစော်ဝင်လာရဲ့တရားဝင်လာနေတဲ့သူတို့တရားဝင်နေတဲ့သူတို့ရှုပ်ရှက်ကိုခတ်နေတာပဲလားရှင်လူဝင်မှုကြီးကြပ်ရေးဆိုပေမဲ့လည်းအမိမြေလုံခြုံရေးတို့တရားရေးဌာနတို့အပြင်ကျမကြီးနဲ့လူမှုဖွံ့ဖြိုးရေးတောင်ပါလိုက်သေးတယ
်ဒါရင်ဘက်ကအုံးမလဲမခင်ဖြူထွေးရဲ့မက္ကဆီကိုဂွာတီမာလာဟွန်ဒူရပ်အယ်ဆာဗေရိုစတဲ့နိုင်ငံတွေမှာအမေရိကန်ကိုမလာကြဖို့မတမာသူတွေကယုံနှန်းစကားတွေလျှောက်ပြောပြီးတွေးဆောင်ဖျားယောင်းတာကိုနားမယောင်ကြဖို့ဝါရက်ဖြန့်ချီရေးလှုပ်ဖို့ဆိုပြီးနိုင်ငံခြားရေးဝန်ကြီးဌာနကိုလည်းအဲ့ဒီငွေတန်3,800ရဲကနေတန်300ကိုထောက်ပံ့ပေးမယ်တဲ့ဗျ။နောက်အဲ့ဒီလူတွေမိမိတိုင်းပြည်အသီးသီးကိုပြန်ရောက်သွားကြပြီဆိုရင်လည်းသူတို့ဘဝပြန်လဲထူထောင်ရေးလုပ်ငန်းတွေမှာအထောက်အကူပြုဖို့အတွက်အဲ့ဒီငွေတွေကပဲအထိုက်အလျောက်ထောက်ပံ့ပေးသွားအောင်မယ်ဆိုပဲ
ဒါပေမဲ့အစိုးပိုင်းမှာပြောခဲ့တာကတော့ Republican Party ဘက်ကလူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့ပြုပြပြောင်းလဲမှုတွေကိုလက်မခံဘူးမလုပ်ချင်ကြဘူးဆိုသူတို့ကသမ္မတတောင်းဆိုတဲ့အတိုင်းလိုက်ရောပါမလားရှင
်သူတို့ကလုံးဝကြီးညင်းနေတာတော့မဟုတ်ဘူးဗျသူတို့လိုချင်တဲ့ပုံစံနဲ့ပြောင်းကျင်နေဆိုတဲ့သဘောမျိုးတက်ရောက်နေတယ်ဘာလို့လဲဆိုတော့ဒါကိုလုံးဝကြီးညင်းပယ်လိုက်မယ်ဆိုရင်ရွေးကောက်ပွဲတွေမှာလက်တီနိုတွေရဲ့မဲတွေကိုမရဘဲဖြစ်ကုန်ပါလေပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာတောင်းလက်တီနိုတွေရဲ့မဲကြောင့်သမ္မတဥပမာအနိုင်ရတယ်ဆိုတဲ့အယူဆမျိုးဖြစ်နေကြတာနောက်အခုကိစ္စကလည်းရုတ်တရက်အရေးပေါ်ကိစ္စလို့ဖြစ်သွားတာလေ။အုတ်ထင်းသူမပါတဲ့ကလေးငယ်လေးကြီးပဲထောင်တောင်းချီပြီးနေဆက်ကနေဖြတ်ဝင်လာကြတာဆိုတော့သူတို့ကိုဒီအတိုင်းလဲပြစ်ထားလို့မရ။ပြန်ပို့မယ်ဆိုပြန်တော့လဲအခက်အခဲကရှိနေပြန်။ဒါကြောင့်လဲ Texas ပြည်နယ်ကိုစားပြု Republican အထက်လွှတ်တော်အမတ် Ted Poe ကအီရတ်လုံခြုံရေးအတွက်တော့အမေရိကန်တွေကအများကြီးအကုန်ကြခံပြီးလှုပ်ပေးနေပြီးတော့ကိုတိုင်းပြည်နယ်စားလုံခြုံရေးကိုတော့ဖြစ်မြောက်အောင်မလုပ်ဘူးဆိုပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲသမ္မတဥပမာကိုအပြစ်တင်ပြောဆိုလိုက်သေးတယ်လေ။
Appropriate money that is still going for nation building in Iraq to fund the National Guard on our southern border.
ဒါနဲ့ဒီပါအောင်အခုအုတ်ထင်းသူမပါဘဲနဲ့ရောက်လာကြတဲ့ဆိုရဲကလေးတွေအစီအတွက်ကဘလောက်တောင်ရှိလို့လဲကိုဇော်ဝင်လာရဲ့
အခုလစားပိုင်းအထိအစိုးရကထုတ်ပြန်ထားတဲ့စည်းစရတွေအရဆိုရင်တော့မက္ကဆီကိုနယ်စပ်ကိုဖြတ်ကျော်ဝင်ရောက်လာတဲ့အဲ့ဒီအုတ်ထင်းသူမပါတဲ့အသက်မပြည့်သေးတဲ့ကလေးငယ်အရေးအတွက်ဟာ9,200ကျော်တဲ့အမေရိကန်နိုင်ငံထဲမှာတရားမဝင်ဝင်ရောက်နေထိုင်သူတွေအရေးအတွက်ကတော့17.8တန်းလောက်ရှိတယ်လို့ဆိုတယ်
အမလီလီမလဲပါလားနော်အမေရိကမှာတရားမဝင်ရောက်နေတဲ့သူအရေးအတွက်ကတချို့တိုင်းပြည်တွေကလူရည်ထက်တောင်များနေတယ်လို့ပဲ
တေချာတာပေါ့ဗျာဘာပဲဖြစ်ဖြစ်အမေရိကန်ရဲ့လက်ရှိလူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဖို့လိုလားတဲ့လူတွေဘက်ကတဖြည်းဖြည်းအားတာလာနေတဲ့အတွက်အပြောင်းအလဲကတော့မကြခင်ဖြစ်လာမှာပဲဗျအနည်းနဲ့အများမဲကွာမယ်ကဲပြောလာတာလည်းများပြီဒီတစ်ပတ်အတုဒဆောင်တဲ့အမေရိကန်တခွင်ကိုဒီမှာပဲရလိုက်ကြအောင်စို့နောက်ပတ်တည်ကြမှာပဲဇူလိုင်လအတွင်းကထူးခြားချက်လေးတွေကိုဆက်ပြီးပြောကြတာပေါ့ဗျာ
ကောင်းပါပြီရှင်
။သရရှင်အပေါင်းဘူးတုထအဖျားပြတိုးပွားနိုင်ကြပါစေဗျာ
။တုထဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုကိုစော်ဝင်းလိုင်ကတင်ဆက်သွားတာပါရှင်။ဒီအစီအစဉ်ကိုတောက်ကြနေညတိုင်းမှာလည်းထုတ်လွှင့်နေပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
။မိန်းကလေးတွေအတွက်ရင်းနှီးမှုအထူးသဖြင့်ပညာရေးပိုင်းအတွက်ယင်းနှိမှုကနေရနိုင်တဲ့အကျိုးအမြတ်တွေဟာအဆုံးမရှိပါဘူး။ပညာရေးပိုင်းယင်းနှိမြုံနယ်တဲ့အတွက်မိန်းကလေးတွေရဲ့ဘဝတွေတွင်မကရနိုင်တဲ့အကျိုးအမြတ်တွေကနောက်မှအများကြီးပါ။ အခြေခံပညာတက်ထားတဲ့မိန်းကလေးတယောက်ဟာ HIV AIDS ကိုဆက်ဖြစ်နိုင်ခြေ၃ဆပိုနေတယ်လို့လေ့လာချက်တွေမှာတွေ့ရှိပါတယ်။မိန်းကလေးတယောက်တစ်နှစ်ကြောင်းတဲ့အတိုင်းမှာပိုကောင်းတဲ့အနာဂတ်ကိုပိုင်ဆိုင်နိုင်ခြေဟာ၁၀ရာခိုင်နှုန်းကနေ၂၀ရာခိုင်နှုန်းအထိတိုးနိုင်ပါတယ်။ရရှိတဲ့ဝင်ငွေ60ရာခိုင်နှုန်းကိုသူ့မိသားစုနဲ့သူ့ရဲ့လူမှုဝန်ကျင်အတွက်သုံးစွဲပါလိမ့်မယ်။အဲ့ဒီမိန်းကလေးမျိုးရဲ့ကလေးတွေဟာလည်းအသက်၅နှစ်ကျော်တဲ့အထိအသက်ရှင်နိုင်တဲ့အခြေအနေနှစ်ဆပိုများသလိုပိုချမ်းမာပြီးတော့ပညာမတတ်တဲ့မိန်းကလေးတွေရဲ့ကလေးတွေထက်ကိုကျောင်းပညာသင်နိုင်ခြေလဲပို့ပြီးတော့များပါတယ်။ဒါပေမဲ့ကမ္ဘာတဝန်းကျောင်းမတတ်နိုင်ကြတဲ့မိန်းကလေးပေါင်း62တန်းရှိပါတယ်။ကျောင်းမထွက်ရအောင်လို့စ조사ရုံးကန်နေကြရသူတွေကလည်းတန်းနဲ့ချီရှိပါတယ်။ဒါကြောင့်မိန်းကလေးတွေရဲ့ပညာရေးတိုးမြှင့်ပေးဖို့အတွက်အမေရိကန်အစိုးရကနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကတဆင့်မိန်းကလေးတွေပညာသင်ကြားနိုင်ရေး Let Girls Learn ဆိုတဲ့အစပြုဆောင်ရွက်မှုကိုလုပ်ခဲ့ပါတယ်။မိန်းကလေးတွေတန်းတူပညာသင်ကြားနိုင်ဖို့နိုင်ငံ၅နိုင်ငံမှာပညာရေးအစီအစဉ်တွေကိုလုပ်ပေးဖို့အတွက်ဒေါ်လာ 231.6 တန်းသုံးဆွဲမယ်လို့ USAID က2014ခုနှစ်ဇွန်လနှောင်းပိုင်းမှာကြေညာခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာ6ဝက်လောက်ကမိန်းကလေးတွေဖြစ်တဲ့အငယ်ဆုံးကျောင်းသူကျောင်းသား9သိန်းလောက်ရဲ့စာဖတ်နိုင်စွမ်းတိုးတက်ဖို့နဲ့ကျောင်းအပ်သူအရေအတွက်တိုးလာစေဖို့ဒေါ်လာ61တန်းသုံးဆွဲမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့အစိုးရကျောင်းတွေကိုလက်လန်းမမီတဲ့နေရာမှာနေထိုင်ကြတဲ့မိန်းကလေးငယ်ပေါင်း 38,400 အတွက်လူမှုအတိုင်းအဝိုင်းကြားကိုဒူကိုထစာသင်ခန်းပေါင်း 9,000 ကိုဖန်တီးပေးမှာဖြစ်ပါတယ်။အလားတူပဲဂျော်ဒန်နိုင်ငံမှာနေထိုင်နေကြတဲ့ဆီးရီးယားဒုက္ခသည်ကလေးပေါင်း 38,000 ပညာသင်ကြားနိုင်ဖို့အမေရိကန်ကကူညီထောက်ပံ့မှာဖြစ်ပါတယ်။ဂွာတီမာလာနိုင်ငံမှာတော့ထောက်ဝက်လောက်မိန်းကလေးတွေဖြစ်ကြတဲ့ဝေးလံတဲ့ဒေသကကျောင်းသူကျောင်းသားတွေရဲ့ပညာရေးအဆင့်အတန်းတိုးတက်စေဖို့ USAID ကတသက်စာပညာသင်ကြားရေးစီမံကိန်း Lifelong Learning Project အတွက်ဒေါ်လာ 24.6 သန်းရင်းနှီးမြှုပ်နှံမှာဖြစ်ပါတယ်။မိန်းကလေးတွေပညာမသင်ကြားနိုင်ဘူးဆိုရင်လူဖြစ်ရချိုးမနှက်ပါဘူး။မိန်းကလေးတွေကိုပညာတက်အောင်လှုပ်ပေးခြင်းဖြင့်သူ့ရဲ့မိသားစုတွေမကသူ့ရဲ့အတိုင်းအဝိုင်းကိုပါဆင်းရဲရင်းကနေထွက်နိုင်အောင်လို့စွမ်းအားတွေပေးနိုင်တယ်ဆိုတာကိုကဘာကသိအောင်လို့Let Girls Learn လှုပ်ရှားမှုကဆောင်ရွက်နေပါတယ်လို့ USAID အကြီးအကဲဒေါက်တာ Rajiv Shah ကပြောပါတယ်။ကမ္ဘာတဝန်းကမိန်းကလေးယောက်ျားလေးအားလုံးပညာကောင်းကောင်းတက်အောင်လို့ကျွန်တော်တို့အားလုံးဆောင်ရွက်ကြဖို့အချိန်တန်ပါပြီ။ Let Girls Learn ရဲ့အထောက်ဆောင်ရွက်မှုတွေကိုသိချင်ရင်တော့ www.usaid.gov/letgirlslearn မှာသွားရောက်လေ့လာနိုင်ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလိုပြီးပါပြီ
။အခုဆက်လက်ပြီးတော့သတင်းကျဉ်းချုပ်ကိုဦးဆက်မိုးဝီကပြောပြမှာပါရှင
်။ဂါဇာမှာနေဆက်ကိုဖျက်ပြီးတော့သတင်းတစ်ပတ်ကြာဣသရေလနဲ့ဟားမတ်စစ်သွေးကြော်တွေကြားပြင်းထန်စွာဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်နိုင်မှုအတွက်အပြည့်အဝဆေးရီအစီအစဉ်တစ်ခုကိုအီဂျစ်နိုင်ငံကအဆိုပြုလိုက်ပါတယ်။အီဂျစ်နိုင်ငံရဲ့အဆိုပြုချက်ကိုတင်းတင်းလာနေမှာချပြလိုက်တာပါ။အဲ့ဒီထက်မှအင်ကာနီကစပြီးတော့ယာယီအပြည့်ရထားဖို့နဲ့နောက်ပိုင်းမှာဂါဇာနယ်ဖျက်ကျော်ရေးကိုဖွင့်ပေးဖို့နှစ်ရက်အတွင်းကိုင်ရိုမြို့မှာနှစ်ဖက်တွေ့ဆုံစကားပြောဖို့စတဲ့အချက်လက်တွေပါဝင်ပါတယ်။ဗြိတိန်နိုင်ငံရဲ့ထိပ်တန်းတန်တမန်ယာရုမှာ၄နှစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အဲ့ဒီယာရုကနေနှုတ်ထွက်တော့မှာဖြစ်တယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဝီလျံဟိတ်ကတနင်္လာနေ့မှာပြောပါတယ်ဒါဟာ2010ခုနှစ်ရွေးကောက်ပွဲအပြီးဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အစိုးရအဖွဲ့မှကြီးမားတဲ့အပြောင်းလဲတွေပေါ်ဆောင်မှုရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်လို့အများကရှုမြင်ကြပါတယ်ကျင်းပနေတဲ့အာဖဂန်နစ္စတန်ကသမ္မတလောင်းရွေးကောက်ပွဲမှာဘယ်လိုရက်လက်ပဲထွက်လာသည့်ဖြစ်စေမင်းအများစုမရတဲ့သမ္မတဟာသမ္မတလောင်းဟာအစိုးရတစ်တွင်းမှာတရားဝင်ပါဝင်ထမ်းဆောင်ဖို့အမေရိကန်ပြည်တော်စုကပြောဆိုလိုက်ပါတယ်ဒီလိုသဘောတူညီမှုရဖို့အတွက်သမ္မတလောင်းနှစ်ဦးကြားမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကစနေနေ့မှာဂျာဝယ်ညှိနှိုင်းဆောင်ရွက်ပေးခဲ့တာပါ
။သတင်းချင်းချုပ်ကိုဦးဆက်မိုးဝေကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရန်နိုင်ပါ။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရှင်။ VOE ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.